Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ21ရက်စနေနေ့ညနေ6:00 AM အစီအစဉ်တွေကို92မီတာ19.25နဲ့25ရောကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာပါကျွန်တော်ရန်နိုင်မှာစနေနေ့ညနေခင်းသတင်းတွေကိုမအီတန်စင်နဲ့အတူညင်ညာပေးသွားမှာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံကဗလီနှစ်ခုကိုတောက်ကြနေကအသေးခံဘုံခွဲသူတွေတိုက်ခိုက်ခဲ့တာကြောင့်82ယောက်ထပ်မံတိဆုံးသွားခဲ့ပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့ရိုဟင်ဂျာပြည်ထောင်နယ်ပတ်သက်ပြီးတော့အရေးယူပေးဖို့ပါတီနီယက်စ်လုံးကပါတဲ့ American လွတ်တော်အမတ်20ကျော်ကကုလသမဂ္ဂဆိုင်ရာ American သံမကြီးကိုစာရေးသားပေးဖို့တောင်းဆိုခဲ့ပါတယ်။မလေးရှားနိုင်ငံပြည်နယ်မြို့ပြည်နယ်မှာမြေပြိုကျမှုကြောင့်မြန်မာနိုင်ငံသားတူပါဝင်3ဦးသေဆုံးနေပြီးတော့17ယောက်ပျောက်ဆုံးနေပါတယ်။ဒီလိုနောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြည်နှားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
ဒီကတော့ကပန်းပချူချန်နာ发生的这种暴力袭击事件，我们对此是予以谴责的。我们也。
ရခိုင်ပြည်နယ်ပြည်ထောင်နယ်နဲ့ပတ်သက်လို့မြန်မာပေါ်နိုင်ငံတကာကအဝိုင်းဝန်းပြစ်တင်တယ်လို့တရုတ်ကတော့လုံမမဟုတ်တဲ့အကြောင်းတရုတ်ကွန်မြူနတီပါတီနိုင်ငံခြားရေးရာဌာနဒုဝန်ကြီးပြောဆိုချက်ဖြစ်ပါတယ်။အပြည့်အစုံကိုသတင်းတွေပြီးမှနားဆင်ကြပါမယ်။ဒါအပြင်ဘာသာရေးမိုင်းတိုက်ပြီးမိန်းကလေးငယ်အများအပြားကိုပေါင်းတင်နှစ်ထိုင်ခဲ့တယ်လို့ဆွဆွဲခံထားတဲ့အလန်တရားဆရာတော်ပြန်ဝင်စားတဲ့ဆိုသူကိုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုဥပဒေနဲ့အရေးယူဖို့ဆောင်ရွက်နေတဲ့အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့မအီတန်စင်တို့ပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဗလီနှစ်ခုကိုတောက်ကြနေတုန်းကအသေးခံဘုံခွဲသူတွေတိုက်ခိုက်ခဲ့တာကြောင့်82ယောက်ထပ်မံတေဆုံးသွားခဲ့ပါတယ်။အာဖဂန်နိုင်ငံကဘိုးမြို့တော်မှာရှိတဲ့ရှီယာမွတ်စလင်ဗလီမှာတော့အနည်းဆုံး39ယောက်တေဆုံးပြီးတော့41ယောက်ဒဏ်ရာရသွားခဲ့ပါတယ်။ဒီဒဏ်ရာသူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်။အသေးခံဘုံခွဲသူဟာကပိုးမျိုးအနောက်ဘက်မှာရှိတဲ့အီမန်ဇာမန်ဗလီကိုတောက်ကြနေညနေပိုင်းမှာဝင်သွားပြီးတော့သူ့ကိုယ်သူအသေးခံဘုံခွဲလိုက်တာဖြစ်တယ်လို့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေက VOA ကိုပြောပါတယ်။အသေးခံဘုံခွဲတဲ့သူဟာဖောက်ခွဲပစ္စည်းတွေနဲ့လက်ပစ်ဘုံတွေကိုသူ့ကိုယ်ပေါ်မှာပတ်ထားတာဖြစ်တယ်လို့မျက်မြင်တူကလည်း AFP သတင်းကိုပြောပါတယ်။ IS အဖွဲ့ရဲ့တစ္ဆာကန်တွေဟာဒီအခိုက်မှုကသူတို့ရဲ့လက်ချက်လို့ IS အဖွဲ့ကိုထောက်ခံတဲ့အင်တာနက်စာမျက်နှာပေါ်မှာပြောထားပါတယ်။တောက်ကြနေကဒုတိယအသေးခံဘုံခွဲမှုမှာတော့အာဖဂန်အလယ်ပိုင်းကဂေါခဲမှာရှိတဲ့ဆွန်နီမွတ်စလင်ဗလီမှာဖြစ်ခဲ့တာဖြစ်ပြီးတော့ဒေသခံခေါင်းဆောင်တအူပါဝင်အနည်းဆုံး33ယောက်တေဆုံးသွားခဲ့တာဖြစ်ပါတယ်။စူရကိုထောက်ခံတဲ့အာဖဂန် GS စစ်ခေါင်းဆောင်ဟောင်းနဲ့သူ့ကိုထောက်ခံသူတွေဝတ်ပြုနေစဉ်အတွင်းမှာအသေးခံဘုံခွဲသူကဗလီတဲကိုအတင်းဝင်လာပြီးတော့ဖောက်ခွဲပစ်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ဘသူကမှတော့ဒီတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အခုချိန်ထိမပြောသေးပါဘူး။စနေနေ့အစောပိုင်းတုန်းကလည်းစစ်သွေးကြွတွေကကပိုးမျိုးလယ်မှာရှိတဲ့နေတူးတပ်ဖွဲ့ဌာနချုပ်ကိုဒုံးကျည်နဲ့နှစ်ခါတိုက်ခိုက်ခဲ့ပြီးတော့ထိခိုက်ဒဏ်ရာရရှိမှုဘယ်လောက်ရှိတယ်ဆိုတာတော့မသိရသေးပါဘူး။ဒီသတင်းပတ်တွင်အာဖဂန်နစ္စတန်နိုင်ငံတဝန်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်လုံခြုံရေးတပ်ဖွဲ့ဝင်အများစုအပါအဝင်လူ100ကျော်လောက်သေဆုံးခဲ့ပါတယ်ခင်ဗျာ။
ဆိုမလီယာနိုင်ငံမှာပြီးခဲ့တဲ့စနေနေ့တုန်းကလူတွေအများအပြားတေဆုံးခဲ့ရတဲ့ကားဘုံးပေါက်ကွဲမှုကြီးဖြစ်ပွားခဲ့တဲ့နေရာမှာတောက်ကြနေကဆိုမလီယာနိုင်ငံသားတွေထောင်ထဲချီစုဝေးပြီးတော့ဆူတောင်းပွဲပြုလုပ်ခဲ့ကြပါတယ်။မြို့တော်မူကတီရှူးကလူအသွာလာရှုပ်ထွေးတဲ့လမ်းမတစ်ခုပေါ်မှာဖြစ်ခဲ့တဲ့ဒီဘုံးခွဲတိုက်ခိုက်မှုကြောင့်အခုဆိုရင်တေဆုံးသူဦးရေဟာ358ယောက်အထိရှိသွားပါပြီ။တချိန်ထဲမှာပဲဒီပေါက်ခွဲမှုရဲ့တရားခံလို့အစိုးရကဖြစ်တင်ထားတဲ့အယ်ရှာဘက်အစိုးရတွေကိုဆိုမလီယာသမ္မတကစစ်ကြေညာမဲ့အကြောင်းဆိုမလီယာဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။သမရမိုဟာမက်အဗ္ဒူလာဟီမိုဟာမက်ဒီနေ့စနေနေ့မှာကြေညာမယ်လို့မျှော်လင့်ရကြောင်း AP သတင်းဌာနကပြောထားပါတယ်။မိုဂါဒီရှူတိုက်ခိုက်မှုအတွက်အယ်ရှာဘက်စစ်သားတွေစီဇန်ခဲ့တဲ့သူတို့ရဲ့ခြေကုပ်ယူထားတဲ့ရှာဘဲအောက်ပိုင်းနဲ့အလယ်ပိုင်းဒေသတွေကအယ်ရှာဘက်စစ်သားတွေကိုတိုက်ထုတ်ဖို့ထောင်ထဲချီတဲ့စစ်သည်တွေပါဝင်တဲ့ထိုးစစ်အစ်စ်ကိုဆောင်ရွက်သွားမယ်အကြောင်းစစ်တပ်ပြောခွင့်ရကက်ပတန်အဗ္ဒူလာဟီအီမန်က AP သတင်းဌာနကိုပြောဆိုထားပါတယ်။ဖောက်ခွဲမှုအတွက်တန်တဲ့ရှိသူတချို့ကိုဖမ်းဆီးစုံစမ်းမေးမြန်းနေဆဲဖြစ်ပါတယ်။
အီဂျစ်နိုင်ငံအနောက်ဘက်တဲကန္တာရရဲမှာစစ်သွေးကြွတွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာအီဂျစ်ရဲတပ်ဖွဲ့30ထပ်မံတည်ဆုံသွားခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေကနိုင်ငံတော်မှာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့ဟာဆန်အဖွဲ့ဝင်တွေလို့တန်တရားရှိသူတွေကိုအီဂျစ်ရဲတပ်ဖွဲ့ကလိုက်လံရှာဖွေဖမ်းဆီးနေစဉ်အတွင်းတိုက်ခိုက်ခံရတာဖြစ်တယ်လို့အီဂျစ်လုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်။ဒီတိုက်ခိုက်မှုအတွင်းမှာနောက်ထပ်လုံခြုံရေးတပ်ဖွဲ့ဝင်10ယောက်လည်းဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာကိုင်ရိုမြို့အနောက်ဘက်ကမိုင်80လောက်အကွာမှာရှိတဲ့အယ်ဝါဟက်အယ်ဘာရီယာခရိုင်မှာဖြစ်ပွားခဲ့တာပါ။အီဂျစ်ပြည်နယ်ပြည်ထောင်စုဝန်ကြီးဌာနကလည်းတိုက်ခိုက်မှုကိုအတည်ပြုခဲ့ပြီးထိခိုက်ဒေဆုံးမှုဘယ်လောက်ရှိတယ်ဆိုတာကိုတော့မပြောခဲ့ပါဘူး။ တိုက်ခိုက်မှုအတွင်းစစ်သွေးကြောအဖွဲ့ဝင်တချို့လည်းသေဆုံးသွားခဲ့တယ်လို့ပြည်ထောင်ဝန်ကြီးဌာနကပြောပါတယ်။အခုချိန်ထိတော့ဘသူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့မပြောသေးပါဘူး။ဒါပေမဲ့အစောပိုင်းတုန်းကတော့ဟာဆန်ဖွဲ့ကသူတို့ရဲ့လက်ချက်လို့မှားယွင်းစွာဖော်ပြခဲ့ပြီးတော့လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့တယ်လို့တချို့မီဒီယာတွေကလည်းဒါကိုဖော်ပြခဲ့ကြပါတယ်။အီဂျစ်ဆိုရကတော့ဟာဆန်ဖွဲ့ဟာ2013ခုနှစ်တုန်းကမတရားအသွင်းဖြင့်ကျင်းညာခံထားတဲ့မွတ်စလင်ညီကိုရောများအဖွဲ့ရဲ့လက်နက်ကိုင်အဖွဲ့လို့ဆွဆွဲထားပါတယ်။ဒါပေမဲ့မွတ်စလင်ညီကိုရောများအဖွဲ့ကတော့ဒါကိုလက်မခံဘဲညှိဆိုခဲ့ပါတယ်။အီဂျစ်စစ်တပ်က2013ခုနှစ်ကမွတ်စလင်ညီကိုရောများအဖွဲ့ကသမရမိုဟာမက်မော်စီကိုဖျောက်ချခဲ့ခြင်းကစပြီးတော့အီဂျစ်နိုင်ငံမှာအစ္စလာမ်စစ်သွေးကြော်တွေရဲ့လက်နက်ကိုင်ပုံကံမှုတွေတိုးလာနေတာဖြစ်ပါတယ်ခင်ဗျာ။
စပိန်နိုင်ငံကနေကက်တလိုနီးယားဒေသခွဲထွက်ပြီးတော့ကိုယ်ပိုင်အုပ်ချုပ်မှုရယူရေးစစ်တိုက်ကြိုးပမ်းမှုတွေကြောင့်ဖြစ်ပေါ်လာတဲ့နိုင်ငံရေးပြည်ပခါတွေကိုဖြေရှင်းဖို့အတွက်စပိန်အစိုးရကအရေးပေါ်အစိုးရအဖွဲ့အစည်းအဝေးကိုဒီကနေ့စနေနေ့မှာခေါ်ဆိုလိုက်ပါတယ်။ကက်တလိုနီးယားခေါင်းဆောင်ကလွတ်လပ်ရေးရယူဖို့အတွက်ရှေ့ဆက်မဲလို့ကတိပေးပြီးနောက်ကြာသပတေးနေ့မှာပဲကက်တလိုနီးယားရဲ့ကိုယ်ပိုင်အုပ်ချုပ်ရေးကိုပယ်ဖျက်ဖို့အရေးအစီအစဉ်ကိုစပိန်အစိုးရကစတင်အကောင်အထည်ဖော်နေပါတယ်။စနေနေ့မှာကျင်းပတဲ့အစိုးရအဖွဲ့အစည်းအဝေးဟာစပိန်ဖွဲ့စည်းပုံအခြေခံဥပဒေအပိုက်155ကိုကျင့်သုံးဖို့အတွက်ဖြစ်တယ်လို့စပိန်ဝန်ကြီးချုပ်ယုံကပြောပါရယ်အပိုက်155ဟာဆိုရင်ကက်တလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်တချို့ဒါမှမဟုတ်အားလုံးကိုပယ်ဖျက်နိုင်တဲ့ဥပဒေလည်းဖြစ်ပါရယ်ကက်တလိုနီးယားဒေသအပေါ်ချမှတ်မဲ့ဗဟိုစည်းမျဉ်းကိုအတိုက်ခံပါတီတွေကလည်းထောက်ခံပါရယ်စပိန်ဆိုရကညှိနှိုင်းဆွေးနွေးမှုမရှိဘဲနဲ့ကက်တလိုနီးယားဒေသရဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပယ်ချမယ်လို့ဆက်လက်ချင်းချောက်နေမယ်ဆိုရင်ကက်တလိုနီးယားလွှတ်တော်ကတဆင့်လွတ်လပ်ရေးရယူဖို့မဲခွဲဆုံးဖြတ်မဲ့အကြောင်းကက်တလိုနီးယားဒေသကောင်းဆောင် Carls Book Mon ကပြောပါရယ
် UAVE ကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးတော့အရေးယူပေးဖို့ပါတီနီယက်စ်လုံးကပါတဲ့အမေရိကန်လွှတ်တော်အမတ်20ကျော်ကကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကိုစာရေးသားပြီးပို့တောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာမွတ်စလင်တွေပေါ်လူမျိုးတုံးတပ်ဖြတ်နေရရင်နဲ့ပတ်သက်ပြီးတော့အမေရိကန်အထက်လွှတ်တော် Republican Matt Dodd, Democrat အထက်လွှတ်တော် Matt Jeff Marley အပါအဝင်ထက်လွှတ်တော်နိုင်ငံသားကြားဆက်ဆံရေးကော်မတီဝင်တွေဦးဆောင်ပြီးတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးနီကီဟေးလီစီကိုဒီပါတီနဲ့ပူးပေါင်းရေးသားထားတဲ့စာကိုပေးပို့ခဲ့ကြတာဖြစ်ပါတယ်။အမေရိကန်အထက်လွှတ်တော်အမတ်21ရောက်လက်မှတ်ရေးထိုးထားတဲ့ဒီစာထဲမှာတော့မြန်မာစစ်တပ်ဘက်ကရွာတွေကိုစနစ်တကျမီးရှို့ဖျက်ဆီးတာတပ်ဖြတ်တာအာဏာပြုကျင့်တာတွေကြောင့်ရိုဟင်ဂျာမွတ်စလင်9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတယ်လို့ဆိုပါတယ်။ဒါကြောင့်မြန်မာစစ်တပ်ကိုလက်နက်ရောင်းဝယ်လွှဲပြောင်းတာတွေနဲ့တခြားအရေးယူပေးဆိုမှုတွေလုပ်ဖို့တောင်းဆိုထားသလိုမြန်မာစစ်တပ်အနေနဲ့လည်းရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတပ်ဖြတ်တာတွေချက်ချင်းရပ်တန့်ဖို့တောင်းဆိုထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့လူခွင်ချိုးဖောက်မှုတွေအတွက်မြန်မာစစ်တပ်မှာအပြည့်အဝတာဝန်ရှိပြီးတော့ဒီကိစ္စကိုကဘာကလက်ပိုက်ကြည့်မနေဖို့အမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကလည်းပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကပြောကြားခဲ့သလိုအောက်လွှတ်တော်အမတ်40ကျော်ကလည်းမြန်မာစစ်တပ်ပေါ်မှာပြစ်မှတ်ထားအရေးယူဖို့အမေရိကန်အစိုးရကိုတောင်းဆိုခဲ့ကြပါတယ်ခင်ဗျာ။
မလေးရှားနိုင်ငံအနောက်မြောက်ပိုင်းပင်နယ်ပြည်နယ်ရဲ့မြို့တော်ဂျော့ချ်တောင်းကဆောက်လုပ်ရေးစခန်းတစ်ခုမှာမြေပြိုမှုဖြစ်ပွားခဲ့ပြီးတော့မြန်မာနိုင်ငံသားတယောက်အပါအဝင်နိုင်ငံခြားသားအလုပ်သမား3ဦးသေဆုံးပြီးတော့နောက်7ယောက်လည်းပျောက်ဆုံးနေကြောင်းစနေနေ့တုန်းကတရားဝန်ရှိသူတွေကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံသားတယောက်နဲ့အင်ဒိုနီးရှားနိုင်ငံသား2ယောက်တို့ရဲ့အလောင်းတွေကိုအပြက်စီးပြီးကြားထဲကနေဆွဲထုတ်ခဲ့ရပြီးတော့တခြားအလုပ်သမား2ယောက်တို့ကတော့ထိခိုက်ဒဏ်ရာအနည်းငယ်နဲ့ထွက်ပြေးလွတ်မြောက်ခဲ့တဲ့အကြောင်းတရားဝန်ရှိသူတွေကပြောပါတယ်ပြင်မိနေတဲ့အလုပ်သမားအများစုဟာအင်ဒိုနီးရှားနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်ပြီးတော့ရိုဟင်ဂျာတွေလည်းပါဝင်ကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဆောက်လုပ်ရေးစခန်းကြီးတက်သူမလေးရှားနိုင်ငံသားကလည်းမြေမြုပ်သေးဆုံးနေတယ်ဆိုပြီးတော့ယူဆရပါတယ်။49တက်ကွန်ဒိုနှလုံးတိဆောက်နေတဲ့ဆောက်လုပ်ရေးစခန်းမှာမြေပြိုမှုဖြစ်ပွားခဲ့တာပါ။အကြောင်းရင်းကိုတော့အခုထိမသိရသေးပါဘူး။
မြောက်ကိုရီးယားရဲ့ချင်းကြောင်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်နိုင်ငံအနေနဲ့တောင်ကိုရီးယားနိုင်ငံကိုလုံးဝအကာအကွယ်ပေးသွားမှာဖြစ်တယ်လို့အမေရိကန်ရေတပ်ဗိုလ်ချုပ်တွေကထပ်လောင်းပြောကြားလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံပူးတွဲဆေးလေ့ကျင့်ခဲ့ပြီးတဲ့နောက်အမေရိကန်ရဲ့နျူကလ িয়ার စွမ်းအင်သုံးလေတင်စတင်မောတောင်ကိုရီးယားစိတ်ကန်းကိုရောက်ရှိချိန်မှာခုလိုပြောခဲ့တာဖြစ်ပါတယ်။ဒီဆေးရေးလေ့ကျင့်မှုကပူးတွဲစစ်ဆင်ရေးတွေထိထိရောက်ရောက်လုပ်နိုင်အောင်မဟာမိတ်တပ်ဖွဲ့တွေရဲ့စွမ်းရည်ကိုမြင့်တင်ပေးခဲ့တယ်လို့ကိုရီးယားမှာရှိတဲ့အမေရိကန်ရေတပ်ရဲ့ဒုတိယရေတပ်ဗိုလ်ချုပ်ကြီး Brett Cooper ကဒီအမေရိကန်လေတင်စစ်သင်္ဘော USS Ronald Reagan ပေါ်မှာဒီနေ့ပြောကြားခဲ့တာပါ။တောက်ချနေ့ကပြီးဆုံးခဲ့တဲ့ဒီစစ်ရေးလက်ချက်မှုအတွင်းမှာ တိုက်လေရင်တွေရဟတ်ရင်တွေနဲ့နိုင်ငံလုံးကစစ်သင်္ဘောတွေရင်ငုတ်သင်္ဘော40ကျော်ပါဝင်ခဲ့ပါတယ်ပြီးခဲ့တဲ့လပိုင်းတွေအတွင်းမြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার လက်နက်နဲ့ဒုံးကျည်စမ်းသပ်မှုတွေအချိန်ဟုန်မြင့်လှုပ်ဆောင်လာခဲ့သလိုတိုက်ချင်းပြစ်ဒုံးကျည်ကိုလည်းဂျပန်နိုင်ငံဘော်ကနေကျော်ပြီးတော့ပြစ်လွတ်ခဲ့ပါတယ်ရှီလာမှာအာရှဒေသကိုတရားဝင်ခီးစဉ်သွားရောက်ဖို့ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ခီးစဉ်တိုင်ငံမှာဒီစည်းလက်ချက်မှုကိုလုပ်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်လေတပ်ထဲမှာလေတပ်မှုမလုံလောက်တာကြောင့်အငင်းစားယူပြီးတဲ့လေယာဉ်မှုတွေကတထောင်လောက်ကိုတာဝန်ပြန်ချမဲ့အရေးခွင့်ပြုတဲ့အမိန့်ကိုသမ္မတထရမ့်ကလက်မှတ်ရေးထိုးလိုက်ပါတယ်။လက်ရှိဥပဒေအရဆိုရင်လေယာဉ်မှု25ယောက်ကိုပဲလေတပ်ကတာဝန်ပြန်ချဖို့ကန့်သတ်ထားတာပါ။ဒါပေမဲ့စက်တင်ဘာလ17ရက်အကြမ်းဖက်မှုနောက်ပိုင်းမှာတော့ဒီရေးပေါ်ကြေညာချက်ကိုပြင်ဆင်လိုက်တဲ့သမ္မတအမိန့်ကိုချမှတ်ထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့မိုက်အသင်းစင်တို့ပြောပြပေးကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လင်းပေးပါမယ်ရှင်။မြန်မာနိုင်ငံတဝမ်းလုံးငင်းချင်းတည်ငြိမ်ရေးတရုတ်နိုင်ငံအနေနဲ့အထူးကအလေးထားအားပေးသလိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အရေးရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးတုံးတုတ်တင်နေတယ်လို့နိုင်ငံတကာအတိုင်းဝိုင်းကဝေဖန်ပြစ်တင်နေတာလူမျိုးတရုတ်ကတော့လုံးမမဟုတ်ဘူးလို့တရုတ်ကွန်မြူနတီပါတီနိုင်ငံခြားရေးရာဌာနဒုဝန်ကြီးကပြောဆိုသွားပါတယ်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့19ချိန်မြောက်ကွန်မြူနတီပါတီညီလာခံကျင်းပနေခြင်းဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။နိုင်ငံတကာရဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာအစိုးရပေါ်တရုတ်အစိုးရရဲ့အခုလိုရည်တည်ချက်သဘောထားနဲ့ပတ်သက်လို့သုံးသက်ချက်အမြင်တွေကိုတော့အမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံအတွင်းငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုတရုတ်နိုင်ငံကအဓိကအလေးထားအားပေးတယ်လို့လက်ရှိအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့လေရိုဟင်ဂျာမွတ်စလင်တွေအပေါ်မှာလူမျိုးတုံးတုတ်တင်ရှင်းလင်းမှုတွေဖြစ်နေတဲ့ဆိုတဲ့အထိနိုင်ငံတကာကဝိုင်းဝန်းပြစ်တင်ဝေဖန်နေတာမျိုးတရုတ်ဘက်ကတော့လိုက်လုံမှာမဟုတ်ဘူးလို့တရုတ်ကွန်မြူနတီပါတီနိုင်ငံခြားရေးရာဌာနဒုဝန်ကြီးကိုဝါရီဂျိုကပြောပါတယ
်တော့ခါပေါင်းပတ်ကျော်前呢所发生的这种暴力袭击事件我们
对此是予以谴责的ဒီကိစ္စမှာပြခဲ့တဲ့ကျမ်းပတ်တက်ခတ်မှုတွေကျွန်တော်တို့ရှုတ်ချပါတယ်ဒီဒေတာတွေညဉ့်ညဉ့်နဲ့ပြင်းပြမှုရှိအောင်မြန်မာစုရကဂျိုးမန်ဆောင်းနေတဲ့အပေါ်မှာလဲကျွန်တော်တို့နားလဲထောက်ခံပါတယ်ရ
ခိုင်ပြည်နယ်ပါဝင်မြန်မာနိုင်ငံတွေကဘယ်ခရိုင်ဘယ်ဒေသမှာဖြစ်ဖြစ်ငြင်းချမ်းတည်ငြိမ်ပြီးဖွံ့ဖြိုးတိုးတက်လာဖို့လဲကျွန်တော်တို့မျှော်လင့်ပါတယ်ဒီသတင်းပတ်တဲ့တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့စကိုးချိန်မြောက်ကွန်မြူနတီပါတီညီလာခံကျင်းပနေတဲ့အချိန်ဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံခြားရေးရာဌာန
ဒုဝန်ကြီးကိုဝါရီဂျိုကပြောသွားတာပါတရုတ်ဆိုးရအနေနဲ့နိုင်ငံတကာလိုဖိအားပေးတဲ့ပုံစံနဲ့မဟုတ်ပဲအခုလိုရက်တီပေးနေတာဟာလေရခိုင်ပြည်နယ်တွင်ယင်းဤမြုပ်နယ်မှုတွေကြောင့်အပါအဝင်တရုတ်နိုင်ငံမှာလည်းလူမျိုးဘာသာရေးပြဿနာတွေနဲ့ရင်ဆိုင်ခဲ့ရတဲ့အလားတူအတွေ့အကြုံတွေရှိခဲ့တာကြောင့်ဖြစ်တယ်လို့ထောက်တာလှကြော်စောကသုံးသပ်ပါတယ်အခုဗမာပြည်ကသငင်းရန်စွာဖွံ့ဖြိုးတိုးတက်ဖို့လိုတယ်အထူးသဖြင့်သူ့အင်္ဂါချက်နေသိစရတယ်မှာဗမာပြည်နဲ့ပတ်သက်လို့သူတို့စိတ်စိတ်ဝင်စားရတဲ့အကြောင်းကဒီရခိုင်အရေးနဲ့ပတ်သက်လို့ဘာဖြစ်လို့တရုတ်ကတလောက်တောင်ဘူးညီနေကြတယ်လဲဆိုတော့ရခိုင်မာကသူ့ရဲ့ယင်းညှို့နှံမှုကတော်တော်များတယ်နောက်တစ်ခုကရခိုင်ပြည်အရေးမှာเนาะတကယ်တော့အကြမ်းဖက်ပမာတွေရဲ့ဒုက္ခကိုခံရရသားနဲ့အကြမ်းဖက်ဝါဒတွေသူ့တော်တော်ခံရတယ်သူတို့ခံရတော့ကလည်းအနောက်နိုင်ငံကပြောဖြစ်ဖြစ်အခု Amnesty International တို့ကပဲဖြစ်ဖြစ်အကြီးကျယ်ဝိုင်းပြောတာသူတို့ခံရပါတယ်တစ်ဖက်ကလည်းဖိနှိပ်တယ်တစ်ဖက်ကလည်းအဲ့မွတ်စလင်တွေကိုစင်ကြံတေးသားကိုအထူးဖွံ့ဖြိုးတိုးတက်အောင်လုပ်တယ်အဲ့ဒီနီးနဲ့သူတို့ကသူတို့
နိုင်ငံမှာအကြမ်းဖက်ဝါဒကိုတစုံတရာထိန်းနိုင်အောင်လုပ်နိုင်တဲ့အတွက်သူကအဲ့အတွေ့အကြုံကိုယူပြီးဗမာပြည်ကိုလည်းသူတို့ကူညီနိုင်တယ်လို့တွက်ပုံရပါတယ်ဒါကြောင့်မို့ဒီစကားတွေပြောတာပါမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအပြောင်းအလဲအစိုးရအဆက်ဆက်နိုင်ငံတကာရဲ့ဖိအားတွေကိုတရုတ်ဘက်ကခိုင်ခိုင်မာမာရပ်တည်ပေးခဲ့တဲ့သဘောထားကတော့မပြောင်းလဲသလိုဒေသရင်းတရုတ်ရဲ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေအတွက်လည်းအင်းကြီးချင်းနိုင်ငံအနေနဲ့ယင်းနှီးချစ်ကြည်မှုကိုခိုင်မာအောင်တည်ဆောက်နေတဲ့သဘောထားလည်းဖြစ်တယ်လို့ဒေါ်လာကျော်စောကပြောပါတယ်။
သမ္မတ ကောင်းမွန်စွာဆက်ဆံရေးဆိုတာပါပြီးသားနောက်တစ်ခုကသူကဟိုနဝတနာဖခက်တုံးတော့မှပမာအစိုးရဘက်ကသူကရက်တီခဲ့တာပဲလေနော်အဲ့တော့လည်းကုလသမဂ္ဂတို့ဘာတို့ကဝိုင်းပိတ်ဆို့တာအနောက်နိုင်ငံတွေဘာတွေကဝိုင်းပိတ်ဆို့တာရှိခဲ့သေးတယ်အဲ့တော့တောင်မှသူကနဝတတို့နာဖာတို့တက်တာမှမမမမကြက်သေးတာပဲအခုတော့ NLD အစိုးရဘက်ကျတော့သူရက်အားလည်းရှိတယ်ရက်လည်းရက်နိုင်လာတယ်စကားတွေကလည်းသူကဗမာပြည်ဘက်ကသူကရက်ဖို့စဉ်းစားထားပြီးသားပဲ
တရုတ်အစိုးရဘက်ကတော့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးနိုင်ငံတကာနဲ့အမြင်သဘောထားမတူဘဲမြန်မာအစိုးရအပေါ်မှာမိတ်ဆွေနိုင်ငံအဖြစ်ရက်တည်ပြီးအခုလိုကွန်မြူနတီပါတီညီလာခံကနေပြက်ပြက်သားသားသူတို့သဘောထားထုတ်ဖော်ပြသသွားတာဖြစ်တယ်လို့သတင်းစာဆရာဦးစီသူအောင်မြင်ကသုံးသပ်ပါတယ်
တရုတ်ပြည်ရဲ့သဘောထားကတော့ဘယ်လိုပဲဖြစ်ဖြစ်ပြည်ရဲ့အစိုးရကိုထောက်ခံတယ်အားပေးတယ်ဆိုတဲ့သဘောပဲအနောက်နိုင်ငံတွေနဲ့ခြားလာတာကအခုအနောက်နိုင်ငံတွေကပြခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မှအဲဒီကိစ္စမှာအစိုးရမဟုတ်ရင်တောင်မှအဲ့ဒီမှာလုံခြုံရေးတာဝန်ယူထားတဲ့တပ်မတော်တာဝန်ရှိတဲ့ပြည်တော်မှဖိအားပေးဖို့ကိစ္စတွေပေါ့နော်ဒါတွေကိုပြောနေဆိုနေတဲ့အချိန်မှာသူတို့ကတော့ဒီလိုလုပ်မှာမဟုတ်ဘူးအစိုးရကိုဖြစ်စီတပ်မတော်ကိုဖြစ်စီသူတို့ဆက်ပြီးတော့ထောက်ခံအားပေးနေတယ်အဲသူတို့ရဲ့ဟိုမိတ်ဆွေနိုင်ငံတွေနဲ့ရက်တည်နေတယ်ဆိုပြီးတော့မှအဲ့ဒီသဘောထားကိုဟိုဒီသိရှင်ကြားပေါ့နော်ကဘာဟိုကသိအောင်သူ့ကိုပြသလိုက်တယ်လို့ပဲထင်ပါတယ
်တရုတ်နိုင်ငံကမြန်မာနိုင်ငံမှာဒေါ်လာဘီလီယံပေါင်းများစွာသောယင်းနှီးမြှုပ်နှံမှုအကျိုးစီးပွားတွေရှိုံသာမကတရုတ်တို့ရဲ့ခေတ်သစ်ကမ္ဘာကုန်သွယ်ရေးပိုးလမ်းမကြီးစီမံကိန်းကြီးထဲမှာလည်းမြန်မာနိုင်ငံဟာအစိပ်ပိုင်းတစ်ခုဖြစ်ပါဝင်နေတာပါ။ကြောက်ဖြူမျိုးနဲ့မရေကျွန်းတို့မှာလည်းတရုတ်ကရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းစီမံကိန်းကိုဆောင်ရွက်နေတယ်လို့ဘင်္ဂလားပင်လယ်ကွေ့ရခိုင်ကဲရိုးတန်းဒေသကရေနံစိတ်ကန်တိစောက်မှုမှာဆိုရင်လည်းတရုတ်ဘက်ကလုပ်ငန်းတစ်ခုလုံးရဲ့80ကနေ85ရာခိုင်နှုန်းအထိဒေါ်လာ 8.3 ဘီလီယံတန်ဖိုးရှိတဲ့ယင်းနှီးမြှုပ်နှံမှုတွေနဲ့ဆောင်ရွက်နေတာဖြစ်ပါတယ်ရှင်။
မဆုမွန်တင်ပြခဲ့တာပါတော်ရရှင်များရှင်အသိပညာနယ်ပါမှုအယူသီးမှုတွေကိုအခွင့်ကောင်းယူပြီးမိန်းကလေးငယ်တွေကိုဖျားယောင်ပေါင်းသင်းနေထိုင်တဲ့ကိစ္စမျိုးအတွေ့အမျိုးသမီးတွေနဲ့ဒေသခံလူတို့ကိုအသိပညာပေးဖို့လိုအပ်နေတယ်လို့အမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေကပြောဆိုကြပါတယ်ဘာသာရေးမိုင်းတိုက်ပြီးမိန်းကလေးငယ်အများအပြားကိုပေါင်းသင်းနေထိုင်ခဲ့တယ်လို့စွပ်စွဲခံထားရတဲ့အလန်တရာဆရာတော်ပြန်ဝင်စားတဲ့ဆိုသူကိုလေပိုင်းဆိုင်ရာအကြမ်းဖက်မှုဥပဒေနဲ့အရေးယူဖို့မွန်ပြည်နယ်လွှတ်တော်ကနေတဆင့်ကြိုးပမ်းဆောင်ရွက်နေကြောင်းတထုံမြို့နယ်မဲဆန္ဒမြေအမတ်နှစ်လွှတ်တော်ကိုယ်စားလှယ်ကလည်းပြောဆိုလိုက်ပါတယ်မိုင်းအင်ဂျင်နိုင်ကအပြည့်စုံဆက်လက်တင်ပြမှာပါရှင်
မွန်ပြည်နယ်တထုံမြို့နယ်ဇရီချောင်းကျေးရွာအုပ်စုအလန်တရာနယ်မြေကပအိုကျေးရွာတချို့မှာခွန်တန်နဲ့အပေါင်းပါလူတစုဟာဘာသာရေးမှိုင်းတိုက်ပြီးအသက်16နှစ်အောက်ကနေ18နှစ်အရွယ်ရှိမိန်းကလေးငယ်မြောက်များစွာနဲ့ပေါင်းသင်းနေထိုင်ခဲ့တဲ့ဖြစ်ရပ်ကိုတထုံမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ကိုယ်စားလှယ်ဒေါ်ခိုင်ခိုင်လက်က VOA ကိုခုလိုပြောပါရစေ
ခွန်တန်ခေါခွန်အောင်မော်နော်ဓမ္မရစကားဆိုပြီးတော့ဖျားအောင်လို့တက်မှတ်ပြီးတော့အဲလူတစုကကိုကိုွယ်ကြရဲအဲ့ဒီဇလိုက်ကိုခွန်တန်ကိုခွန်အောင်ကသဘောကျနှစ်ချိုက်တဲ့မိန်းကလေးသူကြိုက်တယ်ဆိုရင်တောင်းခိုင်းတယ်တောင်းခိုင်းတယ်ဆိုရင်ပအိုးကြီးကလက်ချီပွဲလုပ်တယ်မင်္ဂလာဆောင်တယ်ဒါမှမဟုတ်ရင်လမ်းလေးကားဆုံးမှာ9ရက်9ဒီမင်္ဂလာဆောင်တယ်ဒါမှမဟုတ်ရင်မင်္ဂလာဆောင်ကြွေးအဲ့လိုအိမ်အိမ်မှာမင်္ဂလာဆောင်တယ်အဲ့လိုဆောင်လို့ရှိလို့ရှိရင်ဒီမိန်းကလေးကိုသူကအမအမပေါ့အမဆိုလို့ရှိရင်အကြီးမပေါ့အကြီးမကအသက်မ15နှစ်ဖြစ်ချင်းဖြစ်မယ်16နှစ်ဖြစ်ချင်းဖြစ်မယ်အဲ့ဒီကြောင်းနဲ့မင်္ဂလာဆောင်တယ်ဆောင်ပြီးတော့သူပေါင်းတယ်ဥမာတလားတန်ဒီအဲရက်20တန်ဒီပေါင်းတယ်ပေါင်းပြီးလို့ရှိရင်နောက်ငွေမောက်ဆက်ယူတယ်ဒါကိုလည်းသဘောတူကြတယ်မိဘတွေကသဘောတူကြမိန်းကလေးတွေသဘောတူပြီးမတူချင်းကိုထက်တက်ချင်းမရှိဘူးခွန်တန်နဲ့မယူရင်မရေကြီးမယ်ဆိုတော့အဲ့လိုမျိုး mindset တွေလည်းရှိတယ
်ခွန်တန်ဟာဥပဒေကြောင့်အရလိန်ပိုင်းဆိုင်ရာအကျန်းဖက်ကျူးလွန်တာဖြစ်ကြောင်းဒေါ်ခိုင်ခိုင်လေးကပြောပါတယ
်သူကြိုက်ပါတယ်ဆိုတော့မိန်းကလေးတွေအကုန်လုံးကလက်ခံရတယ်သူအဲ့လောက်အကြာကြီးပေါင်းချိန်မှာပေါင်းတယ်မပေါင်းချိန်လည်းမပေါင်းတော့အဲ့လိုမိန်းကလေးတွေအများကြီးဖြစ်နေတယ်သူက violence ပေါ့ဒါနဲ့ပတ်သက်ရင်တော့ဥပဒေအရတကယ်ကိုညှိစွန်းနေတဲ့ဇုတ်ရက်တစ်ခုဖြစ်တယ်ဆိုတော့အမြင်ပွားစရာမရှိဘူ
းဒါကြောင့်ညှိနာခဲ့တဲ့မိန်းကလေးငယ်တွေအတွက်ဥပဒေကြောင့်အရာတရားမျှတမှုရရှိစေဖို့ကော်မတီအနေနဲ့ကြိုးပမ်းဆောင်ရွက်သွားမှာဖြစ်တယ်လို့သူကအခုလိုပြောပါတယ
်ဥပဒေကခုစားမှုတစ်ခုခုကိုတော့မွန်ပြည်နယ်အစိုးရနဲ့သက်ဆိုင်ရာအုပ်ချုပ်ရေးပိုင်းဆိုင်ရာတရားစီရင်ရေးပိုင်းဆိုင်ရာကတော့တခုခုလှုံ့ဆော်ပေးတင်တယ်ဆိုတဲ့အားမျိုးကိုကျွန်တော်တို့ company wise နဲ့ဆက်သွားနေတဲ့ဆင်ကျွန်တော်ပြပို့ပေါင်းမှဖြစ်ပါတယ်ဒီပေါ်မှာ implement လုပ်တာကတော့အုပ်ချုပ်ရေးနဲ့တရားစီရင်ရေးနဲ့ဖြစ်ပါတယ်လို့
အခုလိုဘာသာရေးမှိုင်းတိုက်ပြီးအရွယ်မရောက်သေးတဲ့မိန်းကလေးငယ်တွေပါဝင်အမျိုးသမီးတွေကိုလိန်ပိုင်းဆိုင်ရာအကြမ်းဖက်တဲ့ဖြစ်ရပ်တွေရပ်တန့်အောင်ပညာပေးလုပ်ငန်းတွေကိုအမျိုးသမီးအဖွဲ့အစည်းတွေပါဝင်လူတို့အခြေပြုအဖွဲ့အစည်းတွေကနေသက်ဆိုင်ရာအစိုးရအဖွဲ့နဲ့ပူးပေါင်းပြီးအရှိန်အဟုန်မြှင့်ဆောင်ရွက်တင်တယ်လို့ Triangle အမျိုးသမီးအဖွဲ့ကိုတည်ထောင်သူမက်ခင်လေးကသုံးသပ်ပါတယ်
ကိုသူပြင်မျိုးသမီးတွေအတွက်ကိုအစ်ပညာပေးတဲ့အလုပ်တွေပို့လုပ်တဲ့နယ်မျိုးသမီးတွေနိုင်ငံဆိုင်ရာအခြားကိစ္စတွေကိုကာကွယ်ဖြစ်အောင်အစ်ပညာပေးတဲ့အလုပ်တွေကျန်းဖက်မခံအောင်အလုပ်တွေတိတိပို့ပြီးတော့လုပ်တဲ့နယ်ဆိုတာဟာတော့ဒီမှာတောင်းမြင်တယ်ဒါကြောင့်မို့မုံပြင်းနယ်မှာရှိတဲ့ဒီမှာတို့မျိုးသမီးကွယ်တွေကိုပို့ပြီးတော့ဒီမှာတိုက်တွန်းပြီးတော့ဘယ်လိုပူးပေါင်းဆောင်ရွက်မ
di kon aung ye a phwe bo no gob ka lo su shi de a phwe ko di di selat ma ti u so bi a chain chain ta myet de ta myet de niya ma selat lou saung de twa chaung pi mu san ya u ko ma 295 ka ji ne a yee lu mu so cabinet ka song phat tha la do shi de a di ma lu pauk ko ri lo swae tha de phou ni ye han ni lo ma swae ya de sa dana yi ya ကိုချင်းချီကိုအကြောင်းကြောင်းနေအောင်နှောင့်လေးကြံ့ကြနေဒီရှားထဲမှာခွန်တန်ကခွန်အောင်ကတော့လွတ်မြောက်သွားတယ်ပေါ့နော်
ခွန်တန်ကိုဖမ်းဆီးနိုင်ဖို့ရှမ်းပြည်နယ်ကိုထွက်ပြေးသွားတယ်ဆိုတဲ့သတင်းတွေအရရှမ်းပြည်နယ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေကြောင်းမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကလည်းသတင်းတောက်တွေကိုပြီးခဲ့တဲ့ရက်ပိုင်းတွင်ကပြောဆိုထားပါတယ်အခုလိုအလံတရားအနေမြေကပအုပ်ကြီးရွာတွေမှာဘာသာရေးမှိုင်းတိုက်ခံနေရတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့လာမယ့်သတင်းပတ်အတွင်းသူကိုယ်တိုင်သွားရောက်စုံစမ်းဖြေရှင်းဖို့ရှိကြောင်းသာသနာရေးဝန်ကြီးသူရဦးအောင်ကိုကလည်းပြောကြားထားပါရဲ့ရှင
်။ဘောရရှင်များရှင်မကြသေးခင်ကပဲနေပြီးတော့လေစိတ်မှာလက်လက်နဲ့မူရစီဝါတချို့ဖန်းစီမိခဲ့တယ်လို့နောက်ဆက်တွဲရှာဖွေစစ်ဆေးရမှာလဲလက်လက်နဲ့မူရစီဝါတွေထပ်မံတွေ့ထားပါတယ်။အခုလိုတရားမဝင်လက်လက်တွေဖန်းစီမိတာမကြခဏမူရစီဝါတွေအမြောက်များဖမ်းမိပေမဲ့ပိုင်ရှင်မဲ့ဖြစ်နေတာတွေလို့သတင်းတွေကြောင်းမြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအပေါ်မေးခွန်းတွေလည်းတကြောပြန်ထွက်ပေါ်နေပါဗျ။ဥပဒေနဲ့မညီတဲ့လုပ်ရမျိုးတွေကိုထိထိရောက်ရောက်အရေးမြူနိုင်တာဘာကြောင့်များပါလဲ။အရေးယူနိုင်အောင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။အခုစနေညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုည9နာရီခွဲမှာစတင်မှာဖြစ်ပါရစေ။အခုဆက်လက်ပြီးတော့ဒေတာတွင်းသတင်းလွှာဘက်ကိုဆက်ပါမယ်။ကမ္ဘောဒီးယားနိုင်ငံကအန်ကောခေဦးလက်ရရှေးဟောင်းစီတီပထိုးတွေကိုကမ္ဘာအမွေနှင့်နေရာတစ်ခုအဖြစ်ဒီနှစ်ထပ်မှာပဲကုလသမဂ္ဂပညာရေးသိပ်ပံနဲ့ယဉ်ကျေးမှုဘွဲ့ UNESCO ကအတိအမှတ်ပြုလိုက်တဲ့အတွေ့ကမ္ဘာလက်ခီးသွားတွေစိတ်ဝင်စားစရာနေရာတစ်ခုဖြစ်လာနိုင်တယ်ဆိုတဲ့မျှော်လင့်ချက်တွေလည်းကြီးထွားလာနေပါတယ်။ပြည်တွင်းပြည်ပခီးသွားတွေတဖွဲဖွဲရောက်လာနေတဲ့အတွေ့စီးပွားရေးအခွင့်အလမ်းတွေအားကောင်းလာမယ်လို့လည်းဒေတာခန်တွေကမျှော်လင့်နေကြတာပါ။ဒီအကြောင်း AP သတင်းဆောင်ပါကိုတော့ကိုအောင်လွန်းကတင်ပြပေးထားပါရရှင်
။ကုကကမ္ဘောဒီးယားတောကြီးမြေမဲထဲမှာပစ္စည်းရိုးရိုးနေတဲ့အစ္စနာပူရာမြို့တော်ဟောင်းဟာတစ်ချိန်လုံးကအန်ကော့ခေဦးချန်လာမင်းဆက်စူးစံခဲ့တဲ့နေရာတစ်ခုပါ။ဖနမင်မြို့တော်မြောက်ဘက်ကီလိုမီတာ200ကျော်မှတည်ရှိတဲ့ခွန်ဖွန်တောင်ဒေသကမြေကောက်9000လောက်ကနေရာအနှံပြားမှာရိုးရိုးနေပြီဖြစ်တဲ့900စုခေစီရီဖလိုဟောင်းတွေကိုလည်းတွေ့နိုင်ပါတယ်။ကမ္ဘောဒီးယားနိုင်ငံဆီယရက်မြို့ကအန်ကော့ဝက်ဘုရားကျောင်းရဲ့ကျော်ကြားမှုကြောင့်ကီလိုမီတာ190လောက်ကျော်မှရှိတဲ့ဒီနေရာကိုအရင်တုန်းကတော့လူသိသိမများခဲ့ပါဘူး။ဒါပေမဲ့လည်းပြီးခဲ့တဲ့ဇူလိုင်လ10ရက်နေ့မှာပဲ UNESCO ကအန်ကော့ခေမှာတမူထူးခြားတဲ့ခမာယဉ်ကျေးမှုလက်ရာတွေရှိရာကမ္ဘာအမွေအနှစ်ဒေသတစ်ခုဖြစ်အသိမှတ်ပြုလိုက်တဲ့အတွက်အခြေအနေတွေပြောင်းလဲလာစရာအလားအလာတွေရှိနေပါတယ်။ကမ္ဘောဒီးယားနိုင်ငံသားခီးသွာဖန်ဖေကတော့ပြည်တွင်းပြည်ပခီးသွာတွေရောက်လာကြတော့မယ်လို့မျှော်လင့်နေပါတယ်
ខ្ញុំមានអារម្មណ៍ថាបានជួបមនុស្សច្រើនមែនតើព្រោះអីមានតាំងពីជនជាតិបរទេសនឹង
តាយវិញអតិមេពុខខ្យាដែរអត់ក្កបារបងកងងជាតាខីដារីអបាអវិញលូដុំមេមៗគូស្វဲសောင်းណៃមែនលូធីមកដែរနိုင်ငံနဲ့ကကမ္ဘောဒီးယားနိုင်ငံသားတွေလည်းလာလေကြပါတယ်အများစုကတော့ဒီမီဒီယာကနေတဆင့်သိလာကြတယ်လို့ထင်ပါတယ်နောက်နောက်နောက်သားတွေခန်းစားနိုင်အောင်ကျမတို့ဘိုးဘွားတွေကဒီလိုစီဒီပထိုးတွေတိစောက်ခဲ့တာကိုလည်းဂုဏ်ယူမိပါတယ်
ခီးသွားရေအတွက်တိုးလာရကရလာမဲ့ဝင်ငွေတွေဟာပြပြင်ထိန်သိမ်းရေးဒေသခံတွေဘဝတိုးတက်စေအထောက်အကူဖြစ်လိမ့်မယ်လို့လည်းအစိုးရကမျှော်လင့်နေပါတယ်ကမ္ဘောဒီးယားအလန်းညွန်ခရစ်စွာတန်နီကတော့အခုခါလာရောက်လည်ပတ်တဲ့ပြည်တွင်းခီးသွားတိတိသာတိုးလာနေပေမဲ့နိုင်ငံသားခီးသွားတွေကတော့ကြေကြေပြန့်ပြန့်တိပုံမရသေးဘူးလို့ဆိုပါတယ်
ကျမနာဘရမ်ရောဘခင်ယမ် នៅពេលដែលប្រាសាទនេះបានដាក់បញ្ចូលជាបេតិកភណ្ឌពិភពលោក
សុំពិខានថាយារេភារីយេយ៉ាសវិនគូចម៉ាកអញ្ញសេវិនសាបាទេឌីភារីអចောင်းគូរអ៊ីនធឺណិតកានីទីកេយ៉ារាបាចម៉ាលូបេកបាតវ៉ាន់កាខីទွားរីលេទីឡាចាឡៃមេលូញ៉ោលិមារេលលោសេការោឡាឡេចារេទូរីដេម៉ាកាម៉ូរីយ៉ារីបេអញ្ញាសុភិនេបារេအရင်ကတော့တက်တန်း 1400 ရှိတဲ့ရှေးဟောင်းဇေဒီတွေဒီနေရာမှာရှိတယ်ဆိုတာဒီလူတွေသိတော့မသိခဲ့ကြပါဘူ
းရှေးဟောင်းဇေဒီပထိုးတွေကိုတော့ချန်လာမင်းဆက်ဘရင်အစ်စနာဗန်နမ်က900ခုခေတ်မှာစတင်တည်ဆောက်ခဲ့တာဖြစ်ပြီးအန်ကော့ကေဦးထူးခြားတဲ့ယဉ်ကျေးမှုအဖြစ်တမိုင်းဝင်ကျင်းရခဲ့တာပါမူလဆောက်လုပ်စဉ်မှာတော့ဟိန်းနူဘာသာဝင်တွေရဲ့ရှေးဝါနတ်ဘုရားကိုပူဇော်ဖို့ဖြစ်ပေမဲ့အခုခါမှာတော့ဗုဒ္ဓဘာသာဝင်တွေကိုးကွယ်ရာဖြစ်နေပါပြီဇေဒီတော်များရဲ့အတွင်းပိုင်းမှာဆိုရင်လဲဝတ်ပြုရနေရာတွေပါတည်ဆောက်ထားပါတယ်ကမ္ဘောဒီးယားအလန်းညွန်နောက်တူးဖြစ်တဲ့စင်တာတွေကတော့အမွေနှစ်လျရာတွေအတွက်ဂုဏ်ယူနေပါတယ်
။အကျဉ်းဖျော်ដែលខ្ញុំដឹកមកប៉ុន្មានប្រមាណនេះចាំបីឲ្យគាត់ដឹងពីប្រវត្តិប្រាសាទ
។ពីដល់រីကိုនេយាអណ័នလိုက်ពូပါတယ်។ဇေဒီပထိုးរីအားလုံးအចောင်းကိုလည်းទីសេចင်ပါတယ်။တစ်ခုနဲ့တစ်ခုကလည်းတမှုကွဲပြီးတော့လုံးဝမတူကြပါဘူး
။ကမ္ဘောဒီးယားနိုင်ငံ CRM မျိုးကကဘာကျော်အန်ကောက်ဝတ်ဖျားကြောင်းကိုတော့1992ခုနှစ်ကလေးကကဘာအမွေနှစ်ဖြစ် UNESCO ကအသိအမှတ်ပြုထားသလိုထိုင်းနိုင်ငံရဲ့နေဆက်ကပြာဝီရာဇေဒီကိုတော့2008ခုနှစ်မှာအသိအမှတ်ပြုခဲ့တာပါအခုနောက်ဆုံး UNESCO ကအသိအမှတ်ပြုခံခဲ့ရတဲ့ဆမ်ဘွန်ပရန်ကော့ကိုတော့ကျော်ဝါလာတဲ့တောနယ်ထဲကဇေဒီတော်လို့ခမာဘာသာနဲ့အဓိပ္ပာယ်ရပြီးနာမည်နဲ့လိုက်အောင်လဲချမ်းသာကျော်ဝါမှုတွေစောင့်ကျဉ်းလာဖို့မျှော်လင့်ချက်တွေလည်းတနည်းတစ်ခြားကြီးထွားလာနေပါတယ်ခင်ဗျာ
ကိုအောင်လွင်ဦးတင်ပြပေးခဲ့တာပါရှင် VOA မြန်မာပိုင်းစနေနေ့ညနေအစီအစဉ်ကိုနားဆင်နေကြတာဖြစ်ပါတယ်။နောက်တစ်နာရီကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးတဲ့အစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာပြန်လည်နားဆင်နိုင်တယ်လို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်။သတင်းရှင်တွေနားဆင်လို့တဲ့တည်တခြင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်အခုတော့သတင်းအချင်းချင်းကိုကိုရင်နိုင်ပြောပြပေးပါမယ်ရှင
်အာဖဂန်နစ္စတန်နိုင်ငံကဗလီနှစ်ခုကိုတောက်ကြနေတုန်းကအသေးခံဘုံခွဲသူတွေတိုက်ခိုက်ခဲ့တာကြောင့်82ယောက်ထပ်မင်းသေဆုံးသွားခဲ့ပါတယ်အာဖဂန်နိုင်ငံကဘိုးမြို့တော်မှာရှိတဲ့ Shia Muslim ဗလီမှာအနည်းဆုံး39ယောက်သေဆုံးပြီးတော့41ယောက်ဒဏ်ရာရသွားခဲ့ပါတယ်ဒီထဲမှာအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်ပါတယ်တောက်ချာနေကအသေးခံဘုံဒုတိယအသေးခံဘုံခွဲမှုကတော့အာဖဂန်လေပိုင်းကဂေါခင်မှာရှိတဲ့ဆွန်နီမွတ်စလင်ဗလီမှာဖြစ်ခဲ့တာဖြစ်ပြီးတော့ဒေသခံခေါင်းဆောင်တူပါဝင်33ယောက်သေဆုံးသွားခဲ့တာဖြစ်ပါတယ်အီဂျစ်နိုင်ငံနောက်ဖက်တဲကန္နာထဲမှာစစ်သွေးကြော်ရည်နဲ့အပြန်အလှန်ပစ်ခတ်မှုအတွင်းမှာအီဂျစ်ရဲတပ်ဖွဲ့ဝင်30ထက်မနည်းသေဆုံးသွားခဲ့ပါတယ်ပြီးခဲ့တဲ့နှစ်တွေကနိုင်ငံတော်မှာတိုက်ခိုက်မှုတွေလုပ်ခဲ့တဲ့ဟာဆန်အဖွဲ့ဝင်တွေလို့တန်ကြာရှိသူတွေကိုအီဂျစ်ရဲတပ်ဖွဲ့ကလိုက်လံရှာဖွေဖမ်းဆီးစဉ်အတွင်းမှာတိုက်ခိုက်ခံရတာဖြစ်တယ်လို့အီဂျစ်လုံခြုံရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။မြန်မာနိုင်ငံမှာဖြစ်နေတဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးတော့အရေးယူပေးဖို့ပါတီနီယက်လုံးကပါတဲ့အမေရိကန်လွှတ်တော်အမတ်20ကျော်ကကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနီကီဟေးလီစီကိုစာရေးသားပေးပို့ပြီးတော့တောင်းဆိုလိုက်ပါတယ်။အမေရိကန်အထက်လွှတ်တော်အမတ်21ယောက်လက်မှတ်ရေးထိုးထားတဲ့ဒီစာထဲမှာတော့မြန်မာစစ်တပ်ကိုလက်နက်ရောင်းဝယ်လွှဲပြောင်းတာတွေနဲ့တခြားအရေးယူပိတ်ဆို့မှုတွေလုပ်ဖို့တောင်းဆိုထားသလိုမြန်မာစစ်တပ်အနေနဲ့လည်းရိုဟင်ဂျာတွေပေါ်မှာလူမျိုးတုံးသက်ဖြတ်တာတွေကိုချက်ချင်းရပ်တန့်ပေးဖို့တောင်းဆိုထားပါတယ်။မလေးရှားနိုင်ငံအနောက်မြောက်ပိုင်းပင်နယ်ပြည်နယ်မြို့တော် George Town ကသော်လော်ရစ်ခန်းတစ်ခုမှာမြေပြုံမှုဖြစ်ပွားခဲ့ပြီးတော့မြန်မာနိုင်ငံသား1ယောက်အပါအဝင်နိုင်ငံခြားသားအလုပ်သမား3ဦးသေဆုံးပြီးတော့နောက်ထပ်11ယောက်ပျောက်ဆုံးနေတယ်လို့မလေးရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်ခင်ဗျာ
။တရင်တင်ချက်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Jonna Cummings ဖြစ်ပါတယ်။ကျွန်မရှာဖောင်ပါဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American Than ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချိန်ညနေ 6:00 ခွဲနဲ့ 9:00 ထိလိုင်းဒိုမီတာ71 69 95တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.